ကျမ်းမာတော်မူပါစဒူတော်မောင်ရေအဘခုရက်ပိုင်းကမှစောင်းမတစ်ပုတ်ဖတ်လိုက်ရတယ်ဒူတော်မောင်ရဲ့အဲ့ဒီစောင်းမကိုဖတ်ပြီးတဲ့နောက်မင်းစီကိုစာရေးကျင်စိတ်ပေါက်လာပြီးစာရေးလိုက်တာပါဒူတော်မောင်အဲ့ဒီစောင်းမထဲမှာအခုလက်လက်ဆက်ဆက် NLD ကရွေးချယ်စည်းရင်းသွင်းလိုက်တဲ့ဝန်ကြီးထဲမှာတယောက်ပါဝင်ဖြစ်တဲ့နိုင်ငံကျော်စာရေးဆရာတယောက်ကိုဦးတည်ပြီးရေးထားတာကွဒူတော်မောင်ရဲ့စောင်းမရှင်ကခေါင်းစဉ်ကိုဒီလိုတတ်ထားတယ်လေဒူတော်မောင်ပြည်သူဝန်ကြီးလားကာချုပ်ဝန်ကြီးလားတဲ့ဆိုလိုရင်းကအခု NLD ကရွေးချယ်ထားတဲ့ဝန်ကြီးဟာဆောင်မရှင်နဲ့နယ်မျိုးတစ်မျိုးကစာပေဟောပြောပွဲမှာအတူသွားဟောဖို့ဖိတ်ကြားခံထားရတယ်။အဲ့ဒီရက်မတိုင်ခင်မှာပဲကာချုပ်ကအစည်းအဝေးတစ်ခုအတွက်စာနယ်ဇင်းသမားတွေကိုတွေ့ကျင်ပါတယ်ဆိုပြီးတော့ဆင့်ခေါ်လိုက်တယ်။အဲ့ဒီခါမှာစာရေးဆရာကဟောပြောပွဲရက်နဲ့တိုက်ဆိုင်နေတဲ့အတွက်ဟောပြောပွဲကိုဖျက်ပြီးကာချုပ်ပွဲကိုသွားခဲ့တာပါ။ဒါကိုဆောင်မရှင်ကဂရိမတီတဲ့မိတ်ဆွေစာရေးဆရာကိုပြည်သူဝန်ကြီးလားကာချုပ်ဝန်ကြီးလားဆိုပြီးရေးသားခဲ့တာပါ။ဒါဟာတမန်အားဖြင့်ကြည့်ရင်တိတ်ပြီးကြီးကျယ်လာတဲ့ကိစ္စတစ်ခုလို့ပြောစရာမရှိပါဘူး။ဒါပေမဲ့လို့ဒီလိုပြည်သူအတွက်ကိုစားပြုပြီးရွေးချယ်လိုက်တဲ့သူတွေကိုပြည်သူတွေကသူတို့ဘက်မှသာအပြည့်အဝရက်တီတာကိုလိုချင်ကြမှာပါလားလို့အဘတွေးမိတယ်။ပြည်ခိုင်ဖြိုးကရွေးချယ်လိုက်တဲ့ဒုတမရလွတ်တော်ကိုယ်စားလှယ်တွေနဲ့ဝင်ကြီးလောင်းတွေရဲ့လောက်ရက်တွေတဲ့ဆိုင်ဒါဟာအသေးဖွဲကိစ္စလေးတခုပါ။တမရော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုတမရဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေဆိုရင်တိုင်းမှုဖြစ်ခဲ့တော့ကတန်ခတ်အရေးခင်းကိုအကြမ်းဖက်နှိမ်နှင်းခဲ့တာ။ကျောင်းသားတပိတ်ထောက်ခံသူတွေကိုစွန့်အားရှင်တွေနဲ့အကြမ်းဖက်ဖြိုခွဲခဲ့တာ။ဝင်းကြီးချုပ်ဘဝကရန်ကုန်မြို့တစ်စီမံကိန်းတွေကိုပွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့တာအမေရိကန်ကစီးပွားရေးပိတ်ဆို့ဒဏ်ခတ်ခံထားရတာသူ့သမက်ကနိုင်ငံခြားသားခံယူထားတာအဲ့ဒါတွေနဲ့ဆိုင်ရင်ဗိုက်ဆာလွန်လို့တရက်ပင်ဘောကတရက်တီတက်ခူးတဲ့ကလေးတစ်ယောက်ရဲ့အပြစ်နဲ့မုတ်ဆိုးမကိုဘလတ်ကာယာပြုဖို့ကြိုးစားတဲ့အယက်သမားအပြစ်လောက်ကိုကြွားပါတယ်ဒူတော်မောင်ရဲ့ဒါပေမဲ့နောက်ပိုင်းမှာသတိထားစရာတွေဖြစ်လာတယ်အပြစ်ဆိုရင်အတပြားထောက်ဆံနေရာကအမာရုပ်ကိုတောင်မှန်မလူးနဲ့ကြည့်ပြီးပြောကျင်နေကြတော့တက်နိုင်ရွေးချယ်လိုက်တဲ့သူတွေရဲ့ကိုရေးရာဇဝင်ကိုတေးသေးချာချာလိလာသုံးသက်ပြီးမှဆုံးဖြတ်ချက်ချတင်တယ်။လက်တလော NLD ကရွေးချယ်လိုက်တဲ့ဝန်ကြီးနှစ်ယောက်မှာဝဲလွန်လက်မှတ်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာတွေရှိတယ်။ဒါတွေကိုလည်းအရင်ကတည်းကတေးသေးချာချာလိလာစီစစ်ထားတင်တယ်။နိုင်ငံရဲချာကဝဲလွန်မရထားလဲမြန်မာနိုင်ငံကဘွဲတခုခုနဲ့တင်ဝေဒါမကောင်းရင်ပြောင်းတက်လိုက်လို့ PH7 နဲ့တင်မကျေနပ်နေကြနဲ့ PH9 တို့ PH10 တို့အထိဖြစ်အောင်ကြိုးစားကြလို့ပြောကြတဲ့စစ်ဘိုလ်ချုပ်ကြီးတွေထဲတော့တာနေရအောင်မှအမှန်ပါပဲဒုဗိတက်လည်းပေါ့ငါ့တူရဲ့တဖက်အဖွဲ့စည်းကခုနကအဘပြောသလိုအလုံးမရှိရေထောင်းတောက်ဖို့စူးစမ်းနေကြတဲ့အချိန်မှာကို့ဘက်ကပြောစရာမရှိအောင်နေထိုင်တတ်ကြဖို့တော့လိုတယ်လေအမျိုးသားရင်ညာစိတ်ကြီးအတွက်ပဲပြောပြောသဘောထားကြီးတယ်ပဲပြောပြော NLD ကရွေးချယ်လိုက်တဲ့ကြက်ငိုင်ဖွံ့ဖြိုးရေးပါတီကဦးတီခွန်မြတ်ဆိုရင်မူရည်ရာသာတူဆိုပြီးရှမ်းတန်တော်စင်းနဲ့အေယာဝတီသတင်းဌာနတွေကသတင်းအချက်လက်တွေနဲ့ဖော်ပြခံခဲ့ရတယ်မဟုတ်လားဒါကိုပြည်သူတွေကလူမှုကွန်ရက်မှာမေးခွန်းတွေထုတ်ခဲ့ကြတယ်လေအဲ့ဒီအခါမှာဦးတီခွန်မြတ်ကကြက်ငိုင်ဖွံ့ဖြိုးရေးပါတီကလူတွေထုံးတဲ့အတိုင်းစကားပြောမစင်ငင်ခဲ့ဘူးအဲ့ဒီလိုမေးခွန်းထုတ်တဲ့ပြည်သူတွေကိုခွေးဟောင်တိုင်းထားကြည့်နေစရာမလိုဘူးဆိုပြီးပြည်သူတွေကိုခွေးနဲ့နှိုင်းခဲ့တယ်သူ့ကို NLD ကသဘောထားကြီးခဲ့ပေမဲ့သူကတော့ကြက်ငိုင်ဖွံ့ဖြိုးရေးပါတီကလူတွေလိုပဲဒီပုတ်သေးကဒီပဲပဲဖြစ်တဲ့အကြောင်းတက်သေးပြခဲ့နောက်ပြီး NLD ကရွေးချယ်လိုက်တဲ့ဒုသမရဦးဟင်နရီဘန်တီယူဆိုလဲပြောစရာထောက်ပြစရာတွေရှိနေခဲ့ပြန်တယ်။သူရဲ့နိုင်ငံသားခရီးစဉ်ကလည်းလက်ညှိုးထိုးစရာဖြစ်နေတယ်။နောက်ပြီး ODS င်းဗိုလ်မှူးအငြိမ်းစားတယောက်ချက်ဆမှုတွေများပြားတယ်လို့ဝေဖန်ခံနေရတဲ့ဦးအောင်တောင်းရဲ့စက်မှုတစ်ဝန်ကြီးဌာနမှာဒုတိယအထွေထွေမန်နေဂျာစီမံဌာနမှာတာဝန်ထမ်းဆောင်ခဲ့ဘူးတယ်။ဦးအောင်တောင်းနဲ့ပတ်သက်ဆက်နွယ်မှုတွေရှိနေခဲ့တယ်။အဲ့ဒါတွေဟာသတိထားပြီးစောင့်ကြည့်ရမယ့်အချက်တွေပေါ့ငါတူ။ NLD အနေနဲ့တိုင်းရင်းသားတွေကိုရွေးချယ်ပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ထူထောင်ဖို့အတွက်တိုင်းရင်းသားတွေကိုအခွင့်အရေးပေးခဲ့တာမှန်ပေမဲ့လူပြောသူပြောများတဲ့ရှင်းရှင်းပြောရရင်ကွာကြက်ငိုင်ဖွံ့ဖြိုးရေးနဲ့တက်မတော်အငြိမ်းစားတွေကိုရွေးချယ်လိုက်တာဟာနည်းနည်းတော့ဝေဖန်စရာဖြစ်ကောင်းဖြစ်နေလိမ့်မယ်ငါတူပြောတဲ့သူတွေဝေဖန်တဲ့သူတွေကိုလည်းအပြစ်လုံးလုံးတော့မဆိုးသားပါဘူးဘာကြောင့်ဆိုတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေထဲမှာအခြားရွေးချယ်စရာကြက်ငိုင်ဖွံ့ဖြိုးရေးနဲ့စစ်တပ်အတိုင်းဝိုင်းကမဟုတ်တဲ့သူတွေအများကြီးရှိနေသေးတယ်လေဒူတော်မောင်ရဲ့သူတို့ထဲမှာပညာတတ်တွေအရေးရှင်းရှိတဲ့သူတွေတိုင်းပြည်အတွက်အနစ်နာခံခဲ့တဲ့သူတွေလည်းအများအပြားရွေးချယ်စရာတွေရှိနေသေးတယ်မဟုတ်လား။ဒါကမှကြက်ငိုင်ဖွံ့ဖြိုးရေးနဲ့စစ်တပ်အတိုင်းဝန်းကလူတွေကိုရွေးချယ်လိုက်တော့သဘောထားကြည့်ရမှန်ပေမဲ့ဒီပုတ်ထဲကဒီဘဲတွေကဒီအတံမဲထွက်လာကြတာမဟုတ်လားငါတူ။ကဲပါလေ။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ပြောခဲ့သလိုပဲပြုပြင်ဖေးမှသွားရင်စေတနာမှန်ရင်လမ်းကြောင်းမှန်ပေါ်ရောက်လာမှာဖြစ်တဲ့အတွက်တို့ပြည်သူတွေကစိတ်ရှည်တီးခံတတ်ကြဖို့ပဲလိုတော့တယ်မဟုတ်လား။ငါလည်းလမ်းကြောင်းမှန်ပေါ်ငါတို့နိုင်ငံပြန်လျှောက်လမ်းနိုင်မှာပါလို့ယုံကြည်ပါတယ်ကွယ်။မင်းလည်းအားရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး